မင်္ဂလာပါခင်ဗျာဒီနေ့တရားလိလိုင်းစီစဉ်မှာတော့ ICJ မှုကနေမြန်မာနိုင်ငံရေးကိုဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတာဆွေးနွေးမှာပါဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းသွားဖို့စီစဉ်ထားပြီးတက်မလို့ကလည်းအစိုးရရဲ့ဦးဆောင်မှုမှာပူးပေါင်းဆောင်ရွက်မယ်ဆိုပြီးပြောထားပါတယ်မြန်မာနိုင်ငံပေါ် ICJ ICC တို့လိုဒီနိုင်ငံတကာဥပဒေအရဖွဲ့စည်းရေးဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်သလားပြန်လည်တင်းမြဲရေးပြည်တွင်းညီညွတ်ရေးစတဲ့ဒီပြည်တွင်းနိုင်ငံရေးအပေါ်မှာအကောင်းဆုံးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်သူကတော့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူငိမ့်ပါနောက်သူကတော့သတင်းစာဆရာတူဖြစ်ပါတယ် The Voice Channel Editor ဦးစည်သူပါဆိုတော့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်ဦးဆုံးလဲကျွန်တော်တို့လေးလိုက်မှာမှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့သူတွေရဲ့တုံ့သက်ချက်တချို့ကိုအရင်ကြားချင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့အရင်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောချဆိုရတဲ့နေရာမှာဒီမြန်မာနိုင်ငံမှာဟိုအုပ်ချုပ်မှုပိုင်းမှာနှစ်ခုဖြစ်နေတယ်အစိုးရနဲ့စစ်တပ်ဆိုပြီးတော့အုပ်ချုပ်ပိုင်းမှာနှစ်ပိုင်းကွဲနေတယ်အစိုးရနှစ်ရက်လောက်ဖြစ်နေတယ်ဆိုပြီးမကြာခဏဝေဖန်လေးရှိပါတယ်ဒါပေမဲ့အခုဒီ ICJ အမှုပေါ်လာတဲ့အခါမှာဒီ ICJ တရားရုံးမှာအမှုရင်ဆိုင်မှုဒီအထူးဖွဲ့ဖွဲ့လိုက်တဲ့နေရာမှာတော့တက်မလို့အရာရှိတချို့ပါလာလာမျိုးတွေရှိပါတယ်ဆိုတော့ဒီလိုပိုပါလာခြင်းအဖြစ်ဒါပူပေါင်းဆောင်ရွက်လာတဲ့လက္ခဏာလိုများပြောနိုင်မလားအရင်ဆုံးကိုအောင်သူညင်းအရင်ဆွေးနွေးပေးပါလားခင်ဗျာဟိုဒီကိစ္စဒီတက်မလို့ဒီအစိုးရရဲ့နောက်မှာပါလာမယ်ဆိုတော့ဒါအစိုးရရဲ့အကောင့်လိုများကျွန်တော်တို့သုံးသပ်နိုင်မလားကိုအောင်သူညင်းဟုတ်
ကျွန်တော်မြင်တာတော့အခုလက်ရှိပြဿနာကဒီနိုင်ငံတစ်ခုလုံးအတွက်တကယ်ကိုဟိုကြီးမားတဲ့အကျက်တယ်လို့လည်းပြောလို့ရပါတယ်တော်ဒီလိုနေသားမှာတော့တစ်ဖက်ကလည်းဟိုဝိုင်းဝန်းဖြည့်ရှင်းမှုဟိုပြဿနာရှိရဲ့တော့နောက်တစ်ခုကကျတော့အခုလိုမဖြည့်ရှင်းမဲ့နဲ့လည်းဒီပြဿနာထားလိုက်လို့မရဘူးပေါ့နော်ဆိုတော့ကျွန်တော်တို့2016ခုနှစ်တည်းကဖြစ်လာတဲ့ဒီအခုဒီလိုဟိုညာပြဿနာပေါ့ဗျာဆိုတော့ဒါကအခု2019ရောက်လာတဲ့အခါတဖြည်းဖြည်းနဲ့နိုင်ငံတကာဖိအားတွေကမရက်သွားတဲ့ပြင်ပို့ပြီးတော့ဟိုကြီးလာတဲ့နေသားရှိရဲ့ဆိုတော့ဒီနေသားမှာတော့ကျွန်တော်မြင်တယ်ဗာပဲဖြစ်ဖြစ်ဟိုဟိုရေဆိုင်ချရတော့မယ်ဆိုရဲနေသားမျိုးဖြစ်လာတယ်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုနောက်တစ်ချို့ကလည်းဘာတွက်တာတွေရှိလဲဆိုတော့ဒီ ICJ မှာဒီအစိုးရဥဆောင်ဖြစ်ရှင်းရှင်းရပြင်ပေါ့လေဒီနိုင်ငံတကာအသံဝိုင်းမှာစစ်တပ်ပေါ်ဆွဆွဲနေတာတွေကိုဒီအရသာစုရဘက်ကမမမမတ်ရက်ပြီးအကာအကွယ်ပေးတယ်ဆိုတာမျိုးဟိုတပ်ဖက်ကဟိုလက်ခံလာတဲ့ဟာမျိုးတွေဖြစ်လာမယ်ဆိုရင်အပြန်အလှန်နေနဲ့ပေါ့လေအစိုးရကိုဟိုတချို့ပိုင်းတွေမှာလိုက်ရောမလားဆိုပြီးတော့ဟိုအကောင်းမြင်မျှော်လင့်ချက်တွေလည်းရှိပါတယ်ဒီလိုမျိုးဟိုဖြစ်လာနိုင်ကြတယ်ရှိတလားကောင်းသူကြီ
းကျွန်တော်မြင်တာကဟိုကျွန်တော်တို့နိုင်ငံမှာဒီအခုဒီမိုကရေစီကစွန့်ကူပြောင်းနေတဲ့သွားနေရယ်ဆိုတော့နောက်တစ်ခုကတော့ရှေ့ကအရပ်ဆက်ဆိုင်ရေးပေါ့ကျွန်တော်ဒါကလည်းကျွန်တော်ထင်တယ်အရေးကြီးတဲ့ပြဿနာတစ်ခုလို့ထင်ပါတယ်ဆိုတော့ဒါကတော့ဒီပိုင်းပါဆိုတော့ဒါပေမဲ့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီနိုင်ငံကပြဿနာကိုဘယ်လိုရှင်းမလဲပေါ့နော်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီနိုင်ငံကပြဿနာကပြည်ရင်းနေလို့ကျွန်တော်တို့တိုင်းပြည်တွေမှာပြည်ရောင်ကြောင်းလေးဒီဒီမိုကရေစီရဲ့လူ့ခွင့်ရေးကိစ္စတွေဟာပြတ်သွားလို့မရှိဘူးဒါကိုဘယ်လိုပြည်ရောင်ကြောင်းလေးတွေဆက်ပြီးတော့ပြောလို့မလဲပေါ့ဆိုတော့ဒါကလည်းဒီပိုင်းမှာဆိုတော့ကျွန်တော်ထင်တယ်နှစ်ခုလုံးကိုကြံရည်နဲ့လုပ်ရမလို့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီအစိုးရဒီ ICJ မှာဥဆောင်ပြီးတော့ဖြစ်ရှင်းမဲ့ကိစ္စနဲ့ပတ်သက်လို့ဒီတက်မလို့ဘက်ကပူးပေါင်းပါဝင်လာတဲ့ကိစ္စတွေဟာဒါဟိုပူပေါင်းဆောင်လာတဲ့ဒါလက္ခဏာကောင်းတစ်ခုလို့ကျွန်တော်တို့အသေးပြေကောက်နိုင်မလားခင်ဗျ။အ
ဲဒီတော့ပူပေါင်းဆောင်ရဲ့ပို platform ပေါ့ဗျာဒါစင်တစ်ခုထက်ရသွားတဲ့ဟာပေါ့အဲဒီအရင်ကျွန်တော်တို့ဒီ NLD အနာမရခင်တော့ကြာတော့ဒီတက်နဲ့ NLD နဲ့ပူပေါင်းဆောင်ရဲ့ပို့ဆိုတာ platform မရှိဘူးပေါ့လေဆောင်ရွက်စရာနေရာမရှိသလိုဖြစ်နေပေါ့အခုကြာတော့ဒါ NLD ကအနာရတယ်ပြီးတော့ရှေကန်ဥပဒေရလည်းတက်က3ယောက်ထည့်လို့ရတာတော့25ယောက်ရအောင်ထည့်ထားလို့ရှိတဲ့ခါကြာတော့ဒါကမဖြစ်မနေပူပေါင်းဆောင်ရွက်လာရတဲ့သဘောပေါ့နော်အဲ့တော့တွဲပြီးလှုပ်လာရတဲ့အတွက်တယောက်အဖြစ်တယောက်ပုံမြင်လာမျိုးရှိနိုင်တယ်လို့မျိုးလှုပ်လာတဲ့ခါကျတော့ဒါညီမချက်တူတူတွားတဲ့ခါကျတော့အဘယ်အလေးတွေရောကောင်းတာလေးတွေရှိပါလားဆိုပြီးတယောက်နဲ့တယောက်နားလည်လာနိုင်တဲ့ဒါ trust ပေါ့လေအဲယုံကြည်မှုပိုရလာနိုင်တဲ့ဟာလည်းရှိပါတယ်ဆိုတော့ ICJ ကိစ္စကတော့ကျွန်တော်မြင်ရတော့အစိုးရလက်ရှိအစိုးရပေါ့လေဘယ်အစိုးရလဲဖြစ်ဖြစ်ဟိုရင်တက်မလို့အစိုးရဖြစ်ရင်လည်းတက်မလို့အစိုးရတော့ရှင်းရမှာပဲရတားဆိုးရဖြစ်လာတော့လေရတားဆိုးရကသူ့လက်ထဲမှာဖြစ်နေတာပေါ့နော်သူတို့ချုပ်နေတဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာဖြစ်တဲ့အတွက်သူကတော့ရှင်းရမှာပဲပေါ့နော်မရှင်းမဲနဲ့ရှောင်ပြန်ရင်လည်းဒါမရှောင်နေဆိုပြီးတော့ဒါနောက်ထပ်အဖြစ်တစ်ခုကရှိမယ်ဆိုတော့ဟိုရှောင်တာနဲ့ရှင်းတာနဲ့ဘယ်ကောင်းမလဲလို့ယူဆတဲ့ခါကျတော့လက်ရှိဆိုးရကတော့ ဒါဒေရှင်းတာကောင်းမယ်လို့ယူဆလိုက်ပုံရဒေရှင်းမယ်ဆိုတဲ့ခါကျတော့သူ့ရဲ့ဥဆောင်မှုနောက်မှာတက်ကလည်းပါလာတဲ့ခါကျတော့ဘာပြောရတာ civilian leadership ကိုဥဆောင်မှုနောက်ကိုလိုက်ရတဲ့သဘောပေါ့နော်ဟိုဘယ်လောက်ထိပူပေါင်းဆောင်ရွက်နိုင်မလဲဆိုတာပဲလက်တွေ့လုပ်ကြည့်တဲ့ခါကျရင်ပုံပြီးမြင်လာမှာပေါ့ဟုတ်ကဲ့
โอเคဟိုနောက်ဆက်တွဲအနေနဲ့ပေါ့လေတချို့ကဟိုမျောလင့်နေတာကတော့ဒီကိစ္စမှာတကယ်ကျတက်ကလုတ်တဲ့ကိစ္စကိုအယသစုကဒါခေါင်းခံပြီးရှင်းရတယ်ဆိုတော့အမြင်တွေရှိပါတယ်ဒါပေမဲ့တချို့ကဟိုတုံးတက်တာကြတော့ဒီလိုဖြည့်ရှင်းခြင်းအပြင်ဒီဟိုအယသစုကမမမတ်ရက်ပြည့်အတွက်တက်ကအပြန်အလှန်နေနဲ့အစိုးရကိုလည်းနောက်ပိုင်းမှာတချို့ပိုင်းတွေမှာလိုက်ရောမလားဆိုတော့ဟိုအကောင်းမြင်မျောလင့်ချက်မျိုးတွေရှိပါတယ်ဒီလိုမျိုးတွေရောဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲခေါင်းခံပြီးရှင်းမလားခေါင်းခံပြီးရှောင်မလားပေါ့နော်ရှောင်တဲ့အခါကျတော့လည်းခေါင်းခံပြီးရှောင်တဲ့သဘောတော့ဖြစ်သွားမှာဆိုတော့အခုကတော့ခေါင်းခံပြီးရှင်းတဲ့ဟာပါအဲ့တော့ဟိုတက်နေပေါ်နဲ့အစိုးရနဲ့ပေါ့လေအပေးယူတွေပါလေပိုများလာမလားပေါ့နော်အဲ့ဒါကတော့ကျွန်တော်မြင်တော့ဥမာထားတော့ NLD ကနောက်ရွေးကောက်ဝင်နိုင်မဲ့လူလို့သူ့ကိုယ်သူထင်တယ်ဆိုရင်တော့ဒါဥဆောင်ပြီးတော့ကျွန်တော်ရှင်းလိမ့်မယ်နောက်ပြီးတဲ့အခါကျတော့အပေးယူတွေလည်းပို့ပြီးတော့ခုနလိုမျိုးပေါ့တယောက်နဲ့တယောက်နားလည်ပြီးတော့ဘေးယူတွေလည်းပို့ပြီးတော့ရလာနိုင်တယ်ပေါ့နော်တကယ်လို့တော့ရွေးကောက်ပွဲမှာမနိုင်ဘူးထင်တော့သူ့အနေနဲ့တော့ပူအောင်ဆောင်ရွက်ဖို့ NLD အနေနဲ့ကတော့ပူအောင်ဆောင်ရွက်ဖို့အတွက်မက်လုံးပေါ့လေဒါနဲသွားမှာပေါ့ဒါပေမဲ့ तू ကနောက်တစ်ကြော့ကထပ်နိုင်မယ်ဆိုရင်တော့ခုနဒီပြဿနာကြီးကနောက်တစ်ကြော့မှာလည်းကျွန်တော်တို့ရှိနေမှာဖြစ်တဲ့အတွက် तू ကတော့အခုကတော့ရှင်းရမှာပဲရှင်းတဲ့ပြောကြောင့်မို့လို့ तू ကဥဆောင်မှုယူထားတဲ့အခါကျတော့တွဲလို့ရင်းလို့ရင်းတဲ့အခါကျတော့ဒါတလီရဲစီတကြီးသေးသေးတဘောမျိုးပို့ပြီးတော့ဖြစ်လာတယ်ဆိုရင်တော့ဒါနိုင်ငံရေးကဟို NLD ပါတီအတွက်တည်းမဟုတ်ဘူးတက်အတွက်တည်းမဟုတ်ဘူးပေါ့လေဒီမှာတနိုင်ငံလုံးအတွက်တော့အကျိုးတော့ကျွန်တော်ရလာနိုင်တယ်ပေါ့ဒါပေမဲ့ခုကတော့လက်တွေ့ဘာဖြစ်လာမလဲဆိုတာတော့ကျွန်တော်တို့ဒီဇင်ဘာ10ရက်လာကျွန်တော်တို့အဲ့ဒါမျိုးစတော့ကြည့်ရမှာပေါ့လေအဲ့ဒီလိုကြည့်ပြီးတော့ခါကြတော့မှာပဲဒီခါလေးကျတော့လေအဲအဲ့ဒီလိုမျိုးတက်သနာကြီးတစ်ခုပေါ်လာတဲ့အချိန်ကျရင်နည်းနည်းလေးပြားရေပုံများလာတဲ့အချိန်ကျရင်လောကကံရတာတွေလည်းခက်လာလည်းရှိတတ်တယ်ပေါ့နော်ဒါပေမဲ့ခုကတော့အကောင့်ဘက်ကိုကွာနေတယ်လို့လောလောဆယ်နေထားရမြင်ရတယ်ပေါ့တကယ်ဖြစ်မဖြစ်ကတော့ကျွန်တော်ကြည့်မှာပဲတကယ်လက်တွေ့လုပ်တဲ့အချိန်ကျတော့မှာပဲပြည်မယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေရောစာတွေပေးပို့ထားတာတွေလည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုဆွေးနွေးဖို့စိတ်ဝင်စားဟိုဆက်သွယ်လာတဲ့လူတွေကိုလည်းအထူးကျေးဇူးတင်ပါတယ်တခုပဲမြေတားရက်ခင်နေတာတော့ဒီအားလုံးဆွေးနွေးခွင့်ရဖို့အတွက်ကိုဟိုလုံရင်းတူရှင်ဆွေးနွေးပေးဖို့မြေတားရက်ခင်နေပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ကိုခမောင်ထွေးဖြစ်ပါတယ်ဩစတြေးလျပါကိုခမောင်ထွေးရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ပါမင်္ဂလာပါဗျာ
ဟုတ်ကဲ့ကိုကမောင်တို့ပြောလို့ရပါတယ်ဟုတ်ကဲ့
အာဟုတ်ကဲ့ပါအခုကဟိုကျွန်တော်တို့အခုဒီညဆွေးနွေးမယ့်အကြောင်းအရာတော့ဗျာကျွန်တော်အနေနဲ့ကတော့ဒီတက်နဲ့ဥပပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ကတော့အားကောင်းမလာဘူးလို့ပဲမြင်နေမိပါတယ်အခုလိုလဲဆိုတော့ဒီတော်ဆန်းစုကြည်အနေနဲ့အမျိုးမျိုးအပြည့်အစုံတွေလုပ်ခဲ့တယ်ထို့အတွက်ကြောင့်လည်းတက်ကနေပြီးတော့အချိုးအရာတွေမှာကျွန်တော်တို့ပြန်လဲပူပေါင်းပြီးတော့ဟိုတင်းတင်းနာတွေပြင်နိုင်မဲ့အနေအထားမျိုးကြလို့ရှိရင်ဆွဲခေါ်တဲ့အခါကြလို့ရှိရင်တော့တက်ကတော့ဟိုတို့အနေနဲ့မလိုက်ရောတဲ့အရာတွေကအများကြီးရှိခဲ့ပါတယ်ကျွန်တော်တခုစိုးရိမ်မိတာကနောက်ဆုံးအနေနဲ့တော့ဆန်းစုကြည်သွားတာကတော့ကောင်းတဲ့အနေအထားမှာရှိပါတယ်တမတော်ကတော့ထောင်ပြစ်ဆောင်တဘောမျိုးနဲ့ဆက်ဆံသွားမှာကိုလည်းကျွန်တော်ကတော့စိုးရိမ်မိပါတယ်
โอเคကိုကမောင်ထွေးဆွေးနေတာကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုပါကိုမြင့်လွင်ဖြစ်ပါတယ်ကိုမြင့်လွင်တို့ပေါ်လာလဲဆွေးနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါခင်ဗျာအလုံးပဲเนาะဒီကျွန်တော်ဆွေးနေခြင်းတဲ့အချက်တက်ကတော့ဒီကျွန်တော်တို့တမတော်ဘက်ကတော့ဒီပူပေါင်းနေဆိုတာတော့ကျွန်တော်တုံးကဟိုအယုံကြည်မရှိဘူးဗျာသူတို့ကလိုချင်ရတော့ပူပေါင်းနေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ပြီးတော့ဒေါန်ဆန်းစုကြည်အနေနဲ့ ICJ တို့တော့ ICC တို့လိုနေရာနေတရားခုနေပေါ့နော်ရာဇဝင်မှုတို့တရားစီရင်တဲ့တရားရုံးမျိုးမျိုးပေါ့နော်မတော်သင့်ပါဘူးလို့ကျွန်တော်သုံးသပ်ပါတယ်ပြီးတော့ဘာလဲဆိုလို့ရှိရင်အလဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်နဲ့ကဘာကောင်းဆောင်တွေစုံလင်တက်ရောက်တဲ့ကုလသမဂ္ဂတူတူညီလာခံနေရာမျိုးပဲသွားသင့်တယ်လို့ပဲကျွန်တော်ခုနေသုံးသပ်တာပေါ့ဗျာနော်တရားဟိုတရားလိုတရားခံတွေသွားရဲ့ဒီတရားရုံးမျိုးတွေမဟုတ်သူမတော်သေးဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်နောက်တစ်ခုကနိုင်ငံတကာအပြင်လည်းဒေါ်စုကကမ္ဘာလည်းမှာစံထားလောက်တဲ့သူရဲ့ဝါဇာနဲ့ဂုံတိတ်ကကိုအတုံးချပြီး ICG တရားရုံးကိုဖိအားပေးရမျိုးမြန်မာကိုလည်းကျွန်တော်အဲ့လိုတွေးမိပါလေဗျာနော်အဲ့ဒီတော့ဒေါ်စုမှာရှိနေတဲ့ငြိမ်းချမ်းရေးစုတဲ့ဟိုခုနေပေါ့နော်သူကအရန်ကိုဂုံတက်စရာတခုရှိရပေါ့ဗျာနော်အဲ့ဒီတော့ဒီလိုဟိုငြိမ်းချမ်းရေးစုရှင်တယောက်အနေနဲ့ ICG လိုနေရာမျိုးနဲ့မဟာဆက်ဘူးလို့ကျွန်တော်အဲ့လိုတွေးမိရယ်เนาะပြီးတော့ဟိုတစ်ဖက်က ဘောနော်ပြည်တွင်းမှာရှိနေတဲ့စစ်ရင်ဘက်ပါတီပေါ့ဗျာနော် NLD နဲ့စစ်ရင်ဘက်ပါတီနော်ဒေါ်စုနဲ့စစ်ရင်ဘက်ပါတီတွေကနိုင်ငံရေးဒေါ်စုကဒါအမြဲတုံနေတာလို့နော်2020ရွေးကောက်ပွဲအတွက်မဲဆွယ်တဲ့သဘောမျိုးလုပ်နေရဲဆိုတဲ့ဟာမျိုးတွေလည်းဟိုမြင်တော့မှာကိုလေကျွန်တော်အဲ့လိုကျွန်တော်သိမိရောဗျာနော်နောက်ဆုံးပြောရမယ်ဆိုလို့ရှိရင်နောက်ဆုံးမှာတော့ဟိုဟိုဘယ်လိုပြောမလဲဆိုတော့ဒီမအနေနဲ့ဗောဗျာ ICG ကိုတွားပြီးတော့အနိုင်ရလာရင်တော့မှနော်ကမ္ဘာသမိုင်းမှာအမက်ဆက်တကူတော့ဟိုတင်တော့နိုင်တဲ့အတွက်ကျွန်တော်ကတော့ဒီမအကြောင်းတစ်မျိုးမျိုးနဲ့ဗောနော် ICG ကိုဟိုတွားမဲ့ခရီးစဉ်ကိုသူပြတ်သိမ့်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်နော်နောက်ဆုံးအနေနဲ့ဗျာ AA နဲ့ပတ်သက်တော့တကူတော့ပြောချင်တာကတော့ AA မှာဒီ2019ခုနှစ်ဘောနော်အငုဒါကဒီဖြစ်ချက်ကရခိုင်ပြည်ပခန့်မှာဒီ AA မှာဘောနော်အများကြီးသူ့မှာအထောက်ထားတွေရှိရဲ့နော်အဲ့ဒီအထောက်ထားကဒီသူကသက်ဆိုင်ရာဘောနော်သက်ဆိုင်ရာဒီ ICJ တို့ဟို ICJ တို့အဘပြီးတော့ ICC ဘက်ကိုတွားမဲ့သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုသူဒီသူ့မှာရှိတဲ့အထောက်ထားတွေကိုသူပြန်လဲပိုးပေးမလားလွှဲပြောင်းပေးမလားဆိုတော့တန်တရားဖြစ်မိတာပေါ့ဗျာနော
်တကယ်တ
ော့ခုမှတော့အများကြီးရှိတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကိုမြင့်လွန်စနေတာကျေးဇူးပ
ါကျေးဇူးတင်ပါတယ်ကျေးဇူးတင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူကတော့မြန်မာပြည်ကဒါကိုအလီပါဒါကိုအလီသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တော့ဗျာအစီအစဉ်ဆွေးဆူထားနေပတ်သက်ပြီးတော့ဒေါ်စန်းစီဒီတက်မတော်ကူညီနေလို့ပြောနေတာအဓိကတော့တက်မတော်သူ့ဘက်ကိုညှာဦးလှည့်လာမယ်လို့ကျေလို့ပြောတော့ကိုကြီးရဲ့လို့ကျွန်တော်ခင်တယ်။နောက်တစ်ခုကတမ်းတော်နေတဲ့တိုင်းမြင်တာကိုကြည့်မယ်။ဒေါ်ဆန်းစုကြည်ရဲ့စေတနာကိုနားလည်နေဆိုရင်တော့ပြည်တွင်းငင်းငင်းကြီးကအစအားလုံးအချင်းချင်းတွားလိုက်မယ်လို့ကျွန်တော်ခင်ပါတယ်ဗျ။ဟုတ်ကဲ့ဆို
။ဟုတ်ကဲ့ဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့အမေသူနေတဲ့ NLD ကတော့တိုင်းသားတွေနဲ့အားလုံးပဲညီလို့သာရမယ်။တမ်းတော်နဲ့ကတော့သူပါလာမလားပါလာမလားဆိုဆွဲဆွဲပြီးတော့ခေါ်နေတာပဲလေအခုကတော့ဒီလောချက်ရှိလို့ဟာမေသူ့ကိုကတ်ရတဲ့သဘောမျိုးပဲပေါ့ဟိုကြည့်လေသူတို့လောက်ထားတဲ့ကိစ္စတွေကအများကြီးပဲလေအဲ့ဒါကိုခုဟုတ်ကဲ့လောက်ပါပဲကို
ဟုတ်ကဲ့ကို
နေလဲမခေါ်လို့ဒီနေ့
ဟုတ်ကဲ့ကိုတမ်းမောင်ကျေးကျေးဇူးပါဆိုတော့ကျွန်တော်ဒီပင်နေဆွေးနွေးမဲ့ပုံကိုတို့ပြန်ပြီးဆွေးနွေးစေချင်တာတခုကတော့ဆော့ဆော့ကဒီတော်တော်များများတော့ဘာလို့ပဲထောက်ပြသွားလဲဆိုတော့ဒီတက်မတော်အနေနဲ့ပူပေါင်းပါဝင်လာတယ်ဆိုတာဟိုရေတို့သဘောလောက်ပဲဖြစ်နိုင်တယ်လက်ရှိအချက်တည်းကိုသူကကြော်ချင်လို့ဟိုအရသာဆူရနဲ့လာပြီးပူပေါင်းနာမျိုးဆိုတဲ့တန်တရားအမြင်တွေအများစုကိုတွေးရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဘလို့ပဲဖြစ်ဖြစ်ပေါ်လေလက်ရှိအချက်တည်းလက်ရှိအခြေအနေပေါ်ကနေဟိုတက်မတော်အနေနဲ့ဒီအစိုးရကိုပို့ပြီးတော့ဟိုထောက်ခံမှုအားပေးမှုတွေများလာအောင်ပူပေါင်းဆောင်ရွက်မှုတွေပိုတိုးလာအောင်လုပ်နိုင်မဲ့အခွင့်အရေးတရဖြစ်နေရောဒီအစိုးရအနေနဲ့ဖန်တီးလို့မရနိုင်ဘူးလားကိုအောင်သူငယ်
ဒီလိုပြကျွန်တော်ကတော့ဒီတက်ပနာကိုနှစ်ပိုင်းမြင်တယ်ပေါ့နော်ဆိုတော့ကျွန်တော်မြင်တာကအခုလက်ရှိနိုင်ငံတကာရဲ့ဒီစံတမန်ရေးဖြစ်အားတွေကဆက်ပြီးတော့ဟိုများလာမဲ့သဘောမျိုးရှိတယ်အခုလက်ရှိမှာလည်းဒီဂျီနိုဆိုက်ကိစ္စနဲ့အကြောင်းပြုပြီးတော့ကျွန်တော်တို့တရားစွဲတာတွေတရားရင်ဆိုင်ရတာတွေကဒီ3-4နေရာလောက်ရှိတဲ့အနေအထားတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံထဲမှာပဲအမှန်တိုင်းကြုံးနေဒီလိုခွဲခြားဆက်ဆံမှုတွေရောမရှိဘူးလားဆိုရင်ကျွန်တော်တို့ရှိရလို့ဟိုကျွန်တော်တို့လက်ခံရမယ်လို့ချင်တယ်ဆိုတော့အဲ့တော့တစ်ဖက်မှာကျွန်တော်တို့စံတမန်ကြီးရဖြစ်ထွင်စည်းလုံးမှုတွေလိုလိမ့်မယ်ဆိုတော့ဒါနဲ့ပြည်တွင်းမှာလည်းတစ်ချိန်တည်းမှာကျွန်တော်တို့ရဲ့လူ့အခွင့်အရေးတို့တရားဥပဒေစိုးမိုးရေးတို့ဆိုတော့ဒီကိစ္စတွေကိုပြည်ပြောင်းကြောင်းလဲရေးအရှင်နဲ့တွန်းပြီးတော့လုပ်ဖို့လိုလိမ့်မယ်လို့ချင်တယ်ဒီနိုင်ငံတကာဖြစ်အောင်ကျွန်တော်တို့ကပြည်ပြောင်းကြောင်းလဲရေးရပ်ဖို့မဟုတ်ဘူးပို့ပြီးတော့အရှင်နဲ့လုပ်ရမှာပါဆိုတော့အဲ့လိုလုပ်တဲ့အခါမှာတစ်ဖက်ကခုနကတပ်မတော်ဘက်ကကိုကောင်းဆောင်နေပေါ့နော်နောက်တစ်ခုကကျတော့ဒီအစိုးရဘက်ကလုပ်ချင်တဲ့အစီအစဉ်တွေမှာပါလာပါမလားပေါ့ဆိုတော့ဒါကတော့ကျွန်တော်ဟိုရှင်းရည်နေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစေရသူရောခင်ဗျာအခုလက်ရှိအခြေအနေပေါ်မှာတက်မတော်ကဒီအရသာအစိုးရနဲ့ပို့ပြီးတော့ပို့ပြီးတော့ပူးပေါင်းလာနိုင်အောင်လှုပ်လာနိုင်မဲ့အခွင့်အလမ်းတရအဖြစ်နေရောဖန်တီးနိုင်လို့ရနိုင်တဲ့အလားအလာမျိုးတွေရှိလား
ဟိုခုနလိုမျိုးပေါ့လေဒီပူးပေါင်းဆောင်ရွက်မှုဆိုတာကတော့ဟိုဒီအခု ICJ မဟုတ်တဲ့ကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုအဲတိုးလာနိုင်အောင်လုပ်လို့ရလားဆိုတဲ့ဟာမျိုးပေါ့ဆိုတော့သာပါတော့အခြေခံဥပဒေပြင်တာတို့ဘာလို့ပေါ့လေတခြားခု NLD နဲ့ဒီတက်နေကြတဲ့မှာဒီပြောရအောင်မလဲဟိုညှိလို့မရတဲ့ဟာမျိုးအရှင်းမတွန်းနောက်မဆုတ်ဖြစ်နေတဲ့ဟာမျိုးတွေကိုပြောတာလို့ထင်ပါတယ်ဆိုတော့အဲ့အရာတွေကိုရမလားမရမလားကတပိုင်းပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့လောလောဆယ်ကတော့ခုနကဒီလက်ရှိအစိုးရပေါ့လေဒါ NLD ပါတီကပြင်မြောက်ထားတဲ့အစိုးရအနေနဲ့ကြတော့သူကတော့ ရှင်းကိုသူကရှင်းမရမယ်သဘောဖြစ်နေမရှင်းရင်လည်းသူကဟိုလုံးဝဟိုရင်တမလို့ဆိုရတော့ဘာလို့ခက်ကလို့မျိုးလုံးဝဟိုပိတ်ပြီးနေတာမျိုးပေါ့လေအဲ့ဒါကြောင့်လည်းခုခင်နေကြတော့မလျော်ညီပြန်ဘူးဆိုတော့သူကဟိုတက်မတော်ရဲ့တခြားနေရာခန္ဓာတွေမှာဟိုပူပေါင်းဆောင်ရွက်မှုကိုရတာမရတာအသာထားလောလောဆယ်ကတော့သူကလက်ရှိအစိုးရအနေနဲ့ကတော့သူကဝင်ပြီးတော့ရှင်းလိုက်ရတဲ့သဘောပေါ့နော်ညာတစ်ခုပေါ့နောက်တစ်ခုကတော့ခုနလိုမျိုးဟိုတခြားကန္ဓာတွေမှာပေးယူရလာနိုင်မလားပေါ့နော်ဒါအဲ့တော့ကျွန်တော်အမြင်ကတော့တခြားကန္ဓာတွေမှာခုနလိုမျိုးအမြင်နဲ့လည်းဆိုင်တယ်ပေါ့ဥပထားကငြိမ်းချမ်းရေးလိုကိစ္စမျိုးကကြတော့ NLD နဲ့ဒီဘက်မှာဆက်ဆံရေးအင်ပြေုံနဲ့တက်ကနောက်ဆုတ်ပေးမလားပေါ့နော်ဒါကကြတော့ခုနလိုမျိုးဒီတက်မတော်ကြီးကြီးရဲ့မိန်ကုန်းတွေပါပြီးကြည့်လိုက်မယ်ဆိုရင်အဲ့လိုမျိုးကတော့အဆင်မပြေနိုင်ဘူးပေါ့နော်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုပါလို့မှဆိုရင်တော့အထောက်အကူဥမာတချို့ပုံမှန်တွေပေါ့လေအရန်ရေးမကြည့်ဘူးဟိုအရန်ကြီးမငင်းရဘူးဆိုတော့ပုံမှန်တွေဆိုရင်တော့ဒါကဟိုဘက်ကရှော့ပေးလိုက်တာမျိုးအဲဒါမျိုးတော့ကျွန်တော်တို့ဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ခုနပြောခဲ့တဲ့အတိုင်းမှာပဲဟိုဖိအားကြီးလာတဲ့ချိန်ကျရင်ထားပေါ်တော့ရောအိတ်တွေမှာစောင်းဝင်နေစီမံပြေတာမျိုးဖြစ်လာတယ်ဆိုရင်အဲထဲမှာပိုစီးလုံးလာနိုင်သလားဒါမှမဟုတ်အချင်းချင်းပို့ပြီးရန်ဖြစ်လာနိုင်သလားပေါ့နော်အဲ့ဒါကတော့မိသားစုပေါ်မှာကျွန်တော်မူတည်ရပေါ့နော်တချို့မိသားစုတွေကတော့ကြောချင်းပို့ကတ်သွားတယ်တချို့မိသားစုတွေကတော့ပို့ပြီးတော့ခွာပြဲသွားကြတာမျိုးရှိတယ်ဆိုတော့ကျွန်တော်ကတော့ဟိုပြောရမှာတော့ခက်တယ်ဗျာဒါပေမဲ့ခုနလိုမျိုးပေါ့လေ2012-13နောက်ပိုင်းမှာကျွန်တော်တို့အများစုမထင်မဲနဲ့ကိုပြည်ပြောင်းလဲရေးဖြစ်သွားတာလို့ဟာမင်းနဲ့ကြည့်မယ်ဆိုရင်တော့ဒါက energy ဆိုရတာလေအဲ့ဒါကိုကြည့်ပြီးတော့ဒါကတော့စွန်စားတဲ့နယ်လိုယူဆလို့သူ့အနေနဲ့ပေါ့လေဒေါက်ဆန်းစုကြည်နေတဲ့စွန်စားတဲ့နယ်ယူဆလို့သူကစွန်စားလိုက်တာလို့ပဲမြင်ပါတယ်ကကျွန်တော်မြင်တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရီပေးပို့ထားတာတချို့လည်းပဲဟိုတလက်စာရဲပေါ်ပြခြင်းပါတယ်တူဦးကတော့ကျွန်တော်တို့မထွေးဆိုတဲ့တကောင်နဲ့ရေးထားတာပါသူကတော့ Facebook ကနေပို့ထားတာ ICG ICC စတဲ့နိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအပေါ်ပြားပေးမှုကြောင့်အစိုးရကစစ်တပ်ကိုကာဝေးရပ်တည်နေမယ်ဆိုရင်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုကအားကောင်းလာနိုင်ပြီးပြည်တွင်းငြိမ်းချမ်းရေးလူမှုရေးစတဲ့ဘက်တီမှာတော့အနည်းနဲ့အမြန်ပိုဆိုးသွားနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီမှာလည်းနည်းနည်းဟိုဆွေးနွေးဖို့ကောင်းတဲ့အချက်တစ်ခုပါတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဒေါက်ဆာစုကြည် ICG သွားမယ်ကိစ္စနဲ့ပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုလက်ရှိဟိုဆွဆွဲခံထားတဲ့လူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပြည်တွင်းထဲမှာတကယ်ညာသဘောထားအမြင်တွေတော်တော်ကြီးရယ်ကွာရယ်ရှိပါတယ်ဆက်စောကကိုယ်သူကြီးလည်းထောက်ပြတော့တာတစ်ချက်ရှိပါတယ်ဟိုတချို့ကိစ္စတွေမှာကိုမြင်မြင်တဲ့အတိုင်းပြောတယ်ဆိုရင်တော့မှကို့အတွက်ဟိုပြဿနာရှာခံနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးတွေရှိနေပါတယ်ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ဒီ ICJ ကိစ္စကြောင့်ပဲဖြစ်ဖြစ်ဒီ ICJ ကိစ္စမြဖျားခံလာတဲ့ဒီလူခွေချုပ်ဖောက်မှုပြဿနာတွေကြောင့်ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့မြန်မာဒီမြန်မာနိုင်ငံဒီပြည်တွင်းကြီးလို့ပြောရမယ်ဒီလူမှုအတိုင်းဝိုင်းကြားမှာရောပြဿနာတွေပေါ်နိုင်တဲ့အရေးအယောင်တွေအန္တရာယ်တွေဘယ်လောက်များရှိနေလဲ
။ဟုတ်ကဲ့ခင်ဗျာ။အခုချိန်မှာကျွန်တော်တို့လေ့လာမိသလောက်ပေါ့နော်။ပုံပြမှုကပြည်လို့ရှိပါတယ်။ကိုယ်နိုင်ငံကတော့ဒီတိုင်းတော့ချစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အစိုးရောက်တဲ့အမျိုးသားကြီးဒီလိုခကြွမှုမျိုးချမှုမျိုးဆိုရင်ကျွန်တော်တို့အန္တရာယ်ရှိနေလို့ထင်တယ်။အဲ့ဒါကိုလည်းပြန်ထိန်းသိမ်းစစ်နေလို့ဖြစ်ပါတယ်။ကျွန်တော်နောက်တစ်ခုကကျတော့အခုလူတွေဆွေးနွေးနေကြတဲ့ပုံစံကကဲအခုတရားခုံရုံးကိုတွားပြီးတော့ရေဆိုင်လိုက်ရင်တရက်နည်းနည်းပြတ်သွားမယ်လို့ထင်နေရမျိုးကမှားပါတယ်။အဲ့တော့ကျွန်တော်တို့ရှေ့ပြည်ကငားမယ်ပတ်စံတန်းနဲ့ချီပြီးတော့အသုံးပြုရမယ့်ကိစ္စတွေရှိတယ်။အဲ့တော့နောက်တစ်ခါကျတော့ဒီဂမ်ဘီယာနိုင်ငံရဲ့ဒီတရားစွဲဆိုတဲ့အခွင့်အပြောရဆိုရင်အနည်းဆုံးသုံးရက်ကြာမယ်လို့သူကမှားနေတယ်ခင်ဗျ။အဲ့တော့ဒီသုံးရက်ပြင်မှာကျွန်တော်တို့ဘာရင်းဆိုင်မလဲဆိုတာလည်းဟိုလုတ်ထားမယ့်ကိစ္စရှိပါတယ်။နောက်တစ်ခါကျတော့ဒီကိုဘက်ကတောင်းဆိုတာကတော့သူတို့ဒါခေါ်လဲဆိုကျွန်တော်တို့ provisional measure လို့ခေါ်ပါတယ်။ဆိုတာကအခုလက်ရှိဂျီနိုဆိုက်လို့ပြောတဲ့အခြေအနေကိုရပ်ဆိုင်မှုတဲလွန်စားတွေ၆ဖြတ်တာတွေမလုပ်ဘူးနောက်တစ်ခါကျတော့ဒီလက်ရှိလူတွေအကာအကွယ်ပေးဖို့စသဖြင့်ပေါ့နော်ဆိုတော့ဒီလိုသစ္စာမျိုးတွေမှာကျွန်တော်တို့ဘက်ကလည်းတစ်ခါပြုရင်ကြောင်းလဲမှုတွေအများကြီးလုပ်ဖို့လိုရရဆိုတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်ထင်တယ်ကျွန်တော်တို့ကလည်းဟိုဒီအခြေအနေကိုသဘောပေါက်တဲ့လူနဲ့မပေါက်တဲ့လူနဲ့ပြုရင်ကြောင်းလဲမှုလုပ်ချင်တဲ့လူနဲ့ဟာဒါမလုပ်ရဘူးဆိုတဲ့လူနဲ့ပေါ့နော်ဆိုတော့ဒါမျိုးတွေကိုကျွန်တော်ပြဿနာရှိလာမယ်လို့ထင်တယ်ခင်ဗျာ
โอเคขอบคุณเยซูเนี่ยเจซูပါဆိုတော့နောက်ထပ်ကျွန်တော်တို့အီးမေးလ်တွေ Facebook တွေကနေပို့ပို့ထားတဲ့စာတချို့ကိုလည်းတလက်စာရဲ့ပေါ်ပြခြင်းပါတယ်စာစောင်းတော့သူတို့နာမည်တော့တက်မထားပါဘူးကျွန်တော်တို့အီးမေးလ်နဲ့ပို့ပို့ထားတာပါမဆုမွန်ဖတ်ပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံပေါ် ICJ တရားရုံးမှာတရားစွဲထားတဲ့အပေါ်နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စမှာတက်မတော်ကပါပူပေါင်းဆောင်ရွက်မယ်လို့ပြောထားတဲ့အတွက်နိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားပူပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားဆိုရင်ကျွန်တော်အမြင်ကတော့မဖြစ်နိုင်ပါဘူးလို့ပဲဖြေပြရသည်ဒီကိစ္စမှာသာစစ်တပ်က သူတို့နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စဖြစ်တာကြောင့်ပူပေါင်းတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာ NLD ကစစ်တပ်ကအသက်နဲ့လဲကာကွယ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်နေတာကြောင့်ပါတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးကိုရိုင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးသဘောတူတယ်လို့ပြောထားပေမဲ့တက်မတော်ရဲ့အကျိုးစီးပွားတက်မတော်ရဲ့လုပ်ပိုင်ခွင့်တွေထိခိုက်မဲ့ဥပဒေတွေပြင်နာကိုတော့လုံးဝလက်ခံမှာမဟုတ်ပဲကြံတဲ့ဥပဒေတွေပြင်နာကိုသာလက်ခံမှာမဟုတ်ပါအခု NND ကပြင်ဖို့လုပ်နေတာတွေကစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်တွေကိုထိပါတာတွေပါနေပါတယ်။နောက်တစ်ချက်ကလည်းအငိမ့်စားဗိုလ်ချုပ်ကြီးတွေဦးစီးဖွဲ့စည်းထားတဲ့ USDP ပါတီကလည်းရှိနေပြီးတော့စစ်တပ်ကလည်း USDP ပါတီကိုထောက်ခံနေပြီးလက်ရှိအခြေအနေမှာတော့လွှတ်တော်ထဲမှာတက်မတော်က NND ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာတွေကိုမြင်နေရလို့ပါဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါနောက်ထပ် Facebook ကစာတချို့တော့မရေးတန်တာကြော်ပဲဖတ်ပြပေးပါဦးခင်ဗျာ
အရှင်ဓမ္မပီတိဂုံရီဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ရေးလာတာကတော့အစိုးရနဲ့စစ်တပ်နားလည်မှုရှိရှိနဲ့တိုင်းပြည်တွေပြည်သူတွေအေးချမ်းတာယာရေးတွေညီညွတ်ရောလောက်ကြရင်အကောင်ဆုံးပေါ့တဲ့အခုနေတော့စစ်တပ်ကသူ့ရဲ့အကျိုးစီးပွားတည်မြဲဖို့နဲ့အာဏာချဲ့ထွင်ဖို့ပဲလုပ်နေတာတွေ့ရပါတယ်လို့ရေးလာပါတယ်ရှင်မနူချာလန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းနယ်သာလန်နိုင်ငံတဲ့ကုလသမဂ္ဂနိုင်ငံတကာတရားရုံး ICJ မှာ OIC ကိုစားအဖွဲ့ဝင်ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုခုခံလျှောက်လဲမဲ့အမေစုရဲ့ဥဆောင်မှုဟာအေးဆက်ပြီးတော့တန်တရားတွေပွားနေကြတဲ့အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအတော်အသင့်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်အခုအမေစုဥဆောင်လျှောက်လဲမဲ့ ICJ မျိုးရုံးတပ်ဖြတ်မှုကာဝေးရေးအမှုခင်းနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေကပူပေါင်းဆောင်ရွက်တဲ့အနေနဲ့အစိုးရအုပ်ချုပ်မှုအတိုင်းလိုက်နာဆောင်ရွက်မယ်လို့ကတိပြုထားသလိုတိုင်းဒေသလက်နက်ကိုင်ကောင်းဆောင်တချို့ကလည်းတပ်နိုင်တဲ့ဘက်ကအစိုးရနဲ့ပူပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုလာကြတဲ့အတွက်ပြည်တွင်းချင်းချင်းရေးအတွက်အလွန်အကျိုးရှိလာနိုင်သလိုတစ်ကမ္ဘာလုံးနဲ့တယောက်ရင်းဆိုင်ဖြစ်ရှိရမယ်ငြိမ်းချမ်းရေးပြီးသူကအမေစုအတွက်လည်းအလွန်အားရှိလာနိုင်ကြောင်းယူဆမိပါတယ်လို့ဒီ Facebook အကောင့်ပိုင်ရှင်မနူချာလန်ကရေးလာပါတယ်ရှင်
โอเคကျေးဇူးပါနောက်စာတစားတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
ICJ ICC တို့အပါဝင်လူအခွင့်ရေးဆိုင်ရာအဖွဲ့အစည်းတို့ကမြန်မာနိုင်ငံအပေါ်ဖိအားပေးနေတာတရားစွဲဆိုတာတွေတိုးမြင့်လှုပ်ဆောင်လာနေတာကိုမြန်မာနိုင်ငံကတုံ့ပြန်ခြေပဖြေရှင်းဖို့လုပ်နေတာမှာစစ်တပ်ကအစိုးရရဲ့ဥဆောင်မှုနောက်မှာပူးပေါင်းလက်တွဲဆောင်ရွက်မယ်လို့ပြောလာပါတယ်စစ်တပ်ကအစိုးရရဲ့နောက်မှာလိုက်ပါဆောင်ရွက်မယ်ဆိုတာရေရှည်လုပ်ငန်းစဉ်နဲ့တွဲလာသို့မဟုတ်အခုရင်ဆိုင်ဖြည့်ရှင်းရမယ် ICJ အရေးအတွက်လောက်ပဲလားဆိုတာအသေးချာမပြောနိုင်သေးပါဘူးပူပေါင်းဆောင်ရွက်မှုအကောင်လာမလားဆိုတာအကြောင်းအချက်တွေအများအပြားနဲ့စိန်ခေါ်မှုတွေတစ်ဆို့မှုတွေအပေါ်မှာမူတည်ပြီးတော့စဉ်းစားပါလိမ့်မယ်ဖွဲ့စည်းပုံပြင်ဆင်ရေးကိုသဘောတူပြီးတော့ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ပြအဆုံးအဖြတ်ခံယူတဲ့အခါစစ်တပ်ကသဘောတူလက်ခံမလားဆိုတဲ့အပေါ်မှာမူတည်ပြီးသဘောတူလက်ခံအတည်ပြုရင်ပူပေါင်းဆောင်ရွက်မှုကိုလက်တွေ့ပြတာဖြစ်မယ်သို့မဟုတ်ရင်တော့အစိုးရနှစ်ဖွဲ့ဖြစ်နေသေးသရွေတော့ပူပေါင်းဆောင်မှုဖြစ်မလာနိုင်ပါဘူးအမျိုးသားပြန်လဲတင်မြတ်ရေးကိုမူတည်ပြီးတိုင်းနာပါတီတွေကိုအစိုးရကလက်တွဲပြီးတော့ညီချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့စစ်တပ်ကိုလည်းယုံကြည်မှုနဲ့ပူပေါင်းလက်တွဲပြီးနိုင်ငံနဲ့နိုင်ငံသားအားလုံးလှူလာတဲ့ညီချမ်းရေးရဖို့အတွက်ဖြေလျော့လက်ခံမှုတိုက်တွန်းနေတယ်စစ်တပ်ကလက်မခံနေတာဟာအစိုးရဦးဆောင်မှုကိုမလိုက်နိုင်တဲ့သဘောဖြစ်နေတယ်တိုင်းနာအဖွဲ့အစည်းတွေကိုဆန့်ကျင်နေတဲ့သဘောလည်းဖြစ်နေတယ်ချက်ခိုင်အရေးမှာစီးရေးကိုသာစစ်တပ်ကဦးစားပေးနေလို့အယက်တာအစိုးရကနိုင်ငံရေးအုပ်ချုပ်ရေးအရာဦးဆောင်ဖြည့်ရှင်ခွင့်အခွင့်မသာပဲဖြစ်နေပါတယ်ဒီအချက်တွေအပေါ်မူတည်စဉ်းစားရင်အစိုးရနဲ့စစ်တပ်အကြားပူပေါင်းဆောင်မှုအားကောင်းလာဖို့မရှိသေးဘူး ICJ ICC အရေးရင်ဆိုင်ဖို့လောက်ကိုရာလက်တွဲတာလို့မြင်စေနိုင်ပါတယ်နိုင်ငံရေးလှိလအခက်ခက်သမားများကလည်း ICJ အရေးကြောင့်အစိုးရနဲ့စစ်တပ်ပြန်လဲပေါင်းစည်းညီညွတ်လာနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်တရီကိုထောက်ရှုပ်ပြီးတော့ ICJ မှာတိုးတက်အောင်မြင်မှုရလာရင်စစ်တပ်ကအစိုးရအပေါ်ယုံကြည်အားထားပြီးဦးဆောင်မှုခံယူပြီးတော့ပူးပေါင်းဆောင်မှုတွေအားကောင်းလာနိုင်စရာရှိပြီးပြည်တွင်းရေးလည်းကောင်းလာမယ်မျောလင့်တလောက်အောင်မြင်မှုမရခရင်စစ်တပ်ကအထင်မှားပြီးတော့ပူးပေါင်းဆောင်မှုရော့လာစရာအကြောင်းရှိလို့ပြန်လည်တင်မြတ်ရေးငြိမ်းချမ်းရေးစတဲ့ပြည်တွင်းရေးမှာအစိုးတန်တရားလဲနေအောင်မယ်လို့ထင်မြင်မိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
โอเคဒါတော့မစ်တီလာမျိုးကဥစိန်မောင်ရဲ့စာပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရရဲ့ဟိုကျွန်တော်ဟိုတုံးသက်ချက်ဟိုအပိတ်အနေနဲ့ကျွန်တော်သိချင်တာကတော့ကျွန်တော်လက်ရှိအချက်တည်းကနေဒီတိုင်းပြည်အကျိုးအတွက်ဟိုဒီသင်ခန်းစာယူနိုင်တာဘာတွေများရှိမလဲလောလောဆယ်ကတော့ဒီတိုင်းပြည်မှာဒီ ICJ ကိစ္စနဲ့ပတ်သက်လို့ဟိုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေတကယ်တော့ ICJ မှာမကပါဘူးတခြားဒီနိုင်ငံတကာတရားရေးအဖွဲ့အစည်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဒါတွေကိုကြော်လွှားပြီးတော့ပေါ်လေကျွန်တော်တို့ရှေ့ကိုခရီးဆက်နိုင်မှုဘာတွေအဓိကများအရေးကြီးလို့ဖို့လို့မလဲကိုအောင်သူကြီးအရင်ဆွေးနွေးပေးပါလားခင်ဗျဟုတ်ကဲ့ဟိုကျွန်တော်ကတော့ဒီ
ီလိုပြအခုဖြစ်တာဝန်ထဲကြီးလည်းကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့ဒီလိုဆိုင်ဆိုတဲ့ဒစိတ်ကိုကတ်ခံရရတဲ့အနေအထားဖြစ်သွားပါတယ်ဆိုတော့အဲ့တော့ဒီဒစိတ်ကိုပြန်ကွာဖို့တိုင်းပြည်ကိုတိုက်ခါပြန်ဆယ်ဖို့ဆိုတာကျွန်တော်တို့ကြိုးစားနဲ့ပြန်ဆလုပ်ချင်ပါတယ်ဆိုတော့အဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘာလို့လုပ်ဖို့လိုလဲဆိုတော့တစ်ခါဒီနိုင်ငံတကာစနစ်ကြီးဥပဒေကြီးကိုတူချာလေ့လာမယ်အဖွဲ့မျိုးပေါ့အခုအရှိုးအားကတော့ထွက်လာတာတွေ့ပါတယ်နောက်ဒုတိယအချက်ကတော့ပန်တမန်ကြီးကိုကျွန်တော်တို့ကဒီချက်ဦးချက်ပြီးတော့ကျွန်တော်တို့မဟာမိတ်အားစုကြီးရှိစည်းဖို့နေနေဆင်းလေနောက်တတိယတစ်ချက်ကကျတော့ကျွန်တော်တို့ဓာတ်ကရေးရှိမယ်ကျွန်တော်တို့အတွင်းထဲမှာလည်းပြန်ရင်းရေးရလို့ဒီလိုပြည့်ပြည့်ကြောင်းလေးကြီးလည်းအချိန်ကျိုးပြီးလုပ်ဖို့နေနေဆင်းပါတယ
်ဟုတ်ကဲ့ဆရာဦးစေသူရောခင်ဗျာကျွန်တော်မိနစ်ဝက်လောက်တော့ရပါသေးတယ
်ဒီကတော့ကိုကအားကောင်းကျင်းရမှာပေါ့လေကိုကမှတော့ပြီးတော့အဲတိုက်တာပါညာဥွေရေးရပါညာပြင်ဆင်တာပြင်ဆင်တာတပိုင်းလေအခုဒီဘက်မှာလည်းကိုခါအကောင့်လုပ်ဖို့လိုရပေါ့ဒီကျွန်တော်တို့နိုင်ငံရေးစီးပွားရေးပေါ့လေခုနပြောတဲ့ဒီလူခွင့်ရေးပါညာအဲ့အရာတွေပါအကောင့်တော့လုပ်ဖို့တော့လိုတယ်ပြီးတဲ့အခါကျတော့ပြည်ရင်းတို့ဒီတက္ကနာကြီးကကြီးလာရမယ်မြတ်ကျွန်တော်တို့ရှိသမျှလူတွေအကုန်လုံးမတည့်ရအုပ်စုတွေရောတည့်ရအုပ်စုတွေရောအကုန်လုံးကဒါထိကြိုက်မှာဖြစ်တယ်ထိကြိုက်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒါတော့မြင်ပြီးတဲ့အခါကျရင်ဒီကိစ္စအတွင်မကပဲနဲ့နော်တခြားကိစ္စတွေမှာကပူပေါင်းဆောင်ရွက်လိုက်မှာပဲဒါနိုင်ငံကဟိုကောင်းတော့နိုင်တာပေါ့နော်ဟိုဝါအီကော်နိုမီနဲ့ပြရပေါ့ကျွန်တော်စစ်ဖြစ်တယ်ဆိုရင်ဒီလိုပဲဟိုကိုယ်မှရှိရရင်းမြစ်လေးတွေရှိစုမဲ့စုတွေချိုးချံချွေတာပြီးတော့ဟိုအကောင်းဆုံးဟိုထုတ်လုပ်ပေါ့လေအကောင်းဆုံးနေထိုင်စားတောက်တဲ့ခါကျတော့ဟိုပြည်သူလူထုကပို့ပြီးအောင်ကျန်းမာတဲ့ပြည်သူလူထုဖြစ်သွားတယ်ဆိုတဲ့ဟာမျိုးဝါအီကော်နိုမီတဘောမှာကျွန်တော်ရှိပါတယ်အခုလဲ
ဒီမှာကြီးကကျွန်တော်ချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရလိုက်ပါစေ
ဟိုကောင်းတော့နိုင်တယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစည်ရဲ့သူဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေတော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ